ြင်းပါရှူဖနာလို့အဓိပ္ပာယ်ရတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to fill someone's shoes
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြေဖို့ someone's someone's ကလူတူတယောက်ရဲ့shoes shoes ကဖနာဆိုတော့စကပိုက်ထုံးရဲ့လုံကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနာကိုဖြေဖို့ပေါ့ idiom အသေးပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုမှီနိုင်အောင်လုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးကိုမကြသည့်မိကပဲသုံးသွားသူကတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးသည့်ဖြစ်လာသူ John Kerry ပါပဲသူရာထူးလက်ခံစဉ်ကသူရှိကနိုင်ငံသားကြီးဝင်ကြီးဖြစ်မှုထမ်းခဲ့သူ Hillary Clinton ရဲ့စွမ်းဆောင်ချက်တွေကမ္ဘာပေါ်မှာလူတွေအားကြာဆုံးပုံကိုတွေ့စီးရင်းနဲ့မှာပါဝင်သူတူရဲ့ခြေရာကိုလိုက်မိနိုင်ဖို့သူအတော်လေးကြိုးစားရမှာဖြစ်တယ်ဆိုပြီးတော့ John Kerry က I have big heels to fill ဆိုပြီးတော့ idiom ကိုတင်စားသုံးသွားတာပဲဖြစ်ပါတယ်ဒီနေရာမှာသူက shoes အစား heels heels ဆိုတဲ့ခြေဖနောက်တွေလို့အဓိပ္ပာယ်ရတဲ့ဝဟယကိုဖလေပြီးသုံးသွားတာဖြစ်ပါတယ်အဓိပ္ပာယ်ကတော့အတူတူပါပဲဒီသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စရာအသစ်ကတော့ကျောင်းအုပ်စရာဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ခုဆက်လက်တင်ပြပေးမှာကတော့
Goody Two Shoes
ဖြစ်ပါတယ်စာလုံးပေါင်းက G-O-O-D-I Goody ကGOOD good ကောင်းတယ်လို့အဓိပ္ပာယ်ရတဲ့ဝဟယကဆင်းသက်လာပြီးဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားတာဖြစ်ပါတယ် TWO2 ကနယံ SHOE shoes ကဖနတ်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကောင်းတဲ့ဖနတ်နယံပေါ့ဒီသုံးကတော့1965ခုကကလေးပုံရင်းဖြစ်တဲ့The history of little goody two shoes ကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒီပုံမြင်ကိုစာရေးဆရာ Oliver Goldsmith ရေးသားခဲ့တယ်လို့တချို့ကဆိုပါတယ် goody two shoes ဆိုတဲ့အမည်ကိုမိဘမဲ့ဖြစ်တဲ့ Marjorie Meanwell ဆိုတဲ့မိန်းကလေးတူကိုစာရေးဆရာကအမည်ပေးခဲ့တာပါအဲ့ဒီမိန်းကလေးဟာတိတ်ကိုဆင်းရဲပြီးသူ့တသက်မှာဖနှက်တရားမဲရှိလေတော့တနေ့ကျချမ်းသာတဲ့လူကြီးတူကသူ့ကိုနောက်ထပ်ဖနတ်တရံလာပြီးတဲ့အခါမှာသူ့အနေနဲ့ဝင်းတာလွန်းလို့သူ့မှာဖနတ်နှရန်ရှိတယ်ဆိုပြီးတော့ဘဲသူလာလာတဖော့ဖော့နဲ့ပြောဆိုနေရကနေသူ့ကို Miss Goody Two Shoes ရဲ့လို့တင်စားခေါ်ဝေါ်လာတာဖြစ်ပါတယ်။ပုံမြင်ထဲမှာသူဟာကြီးလာတဲ့အခါမှာဆရာမတူဦးဖြစ်ပြီးတော့နောက်ပိုင်းမှာချမ်းသာတဲ့မူဆိုးဘုတ်ဦးနဲ့လက်ထပ်ရာကသူ့ဘဝရှိကကောင်းကျိုးပေးခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်လေကလေးတွေပုံမြင်ထုံးစံရသင်ကန်းစာယူဖို့ကကောင်းတာလုပ်လို့ရှိလို့ရှိရင်ကောင်းတာဖြစ်မယ်ဆိုတဲ့သဘောပါ။ဒါကြောင့်မလို့ Miss Goody Two Shoes ရဲ့ idiom အသေးပဲကိုပြောရရင်တော့ကျမတို့မြန်မာမှာတော့သူတော်ကောင်းပေါ့ရှင်။တနည်းအားဖြင့်မကောင်းတာကိုမလုပ်တဲ့လူပေါ့။ဒီသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary is too much of a Goody Two Shoes.To skip school and have fun with friends.
Mary ha chang bi bi tu tinge chin ni ne a pyo a pa thwe ya la aw do ma hout da lou me lu sa myo ma hout ba hu lo chi bi ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary is too much of a goody two shoes to skip school and have fun with friends.
Ku naw song tin pya bi ma ga do.
The shoe is on the other foot.
ဖြစ်ပါတယ်စာလုံးပေါင်းက the shoe the shoe ကဖနာ is ga phit da shi da o n on ga apo ma the the o t h e r the other ga now de phe f o o t foot ga chitao so ro spike thung ye lung ga de be ga ro phana ni ne ho bet phana ga di bet chitao ma yau ni de tbo myu phit par de idiom so re spike de be ga ro nya da ma mho a chi ini ha a yin ga ne ma tu be pyao na go so lo par de chimaru myama ma ro ငပြန်တလဲဘုံလုံးတလဲဆိုတဲ့စကားပုံမျိုးလိုပေါ့ရှင်တချိန်ကအောက်မှာရောက်နေတဲ့လူကနောက်ကျတော့အပေါ်မှာရောက်နေတဲ့သဘောမျိုးလိုပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I used to work for him as a reporter. Now I've become the owner of the newspaper. So the shoe is on the other foot.
ကျွန်တော်ကအရင်ကသူ့အတွက်သတင်းတောက်လုပ်ဖူးခဲ့တယ်။ဒါပေမဲ့အခုတော့ကျွန်တော်ကသတင်းစာတိုက်ပိုင်ရှင်ဖြစ်လာတော့အခြေအနေကပြောင်းနေပြီပေါ့ဗျာလို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I used to work for him as a reporter. Now I've become the owner of the newspaper. So the shoe is on the other foot.
သရရှိမြာကိုဒီသတင်းပါရှူးကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To fill someone's shoes, goody two shoes, the shoe is on the other foot.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချီမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။